ကန်တိုင်းရင်းသားလက်နက်ကင်အဖွဲ့နဲ့မြန်မာအစိုးရတပ်တွေကြားမှာတရုတ်မြန်မာနေဆက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တောင်းတဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေကြသူနှစ်နိုင်ငံကြားမှာလည်းတင်းမာမှုတွေဖြစ်နေပါတယ်ဒါပေမဲ့ဗိုလ်ထုံးလေးတို့ကတော့ကိုကန်လက်နက်ကင်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူပုံကြားရှင်ကသူ့အဖွဲ့ကိုတရုတ်နိုင်ငံသားတွေဓမ္မမှုဝ ပိုင်းတရုတ်နိုင်ငံယူနန်ပြည်နယ်နဲ့နယ်စပ်မှာရှိတဲ့ကိုကန့်ဒေသကိုထိန်းချုပ်နိုင်ဖို့အတွက်မကြသေးခင်ကတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းလူပေါင်း130ထက်မနည်းတေဆုံးခဲ့ရပြီးဖြစ်သလိုတောင်းနဲ့ချီတဲ့ဒေသခံတွေဟာနယ်စပ်ဖြတ်ကျော်ပြီးတော့ထွက်ပြေးပြီးတရုတ်နိုင်ငံဘက်မှာခိုးလုံနေကြပါတယ်။ပုံကြားရှင်ရဲ့လက်နက်ကိုင်အဖွဲ့ကိုတရုတ်နိုင်ငံကကြီးစားစစ်သားတွေကကူညီတိုက်ခိုက်ပေးခဲ့တယ်လို့မြန်မာအစိုးရဘက်ကစွပ်စွဲခဲ့ပါတယ်။တရုတ်နိုင်ငံရဲ့နယ်နိမိတ်ကနေအခုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်စေရအောင်ဟန်တားဖို့အတွက်ပူးပေါင်းဆောင်ရွက်ပါလို့တရုတ်နိုင်ငံကမြန်မာအစိုးရဘက်ကတောင်းဆိုခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့အာဘော်သတင်းစာဖြစ်တဲ့ The People's Daily ကထုတ်ဝေတဲ့ The Global Times စာဆောင်နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာဖုန်ကြားရှင်ကတရုတ်နိုင်ငံရဲ့ကြေးစားကိုငှားသုံးတယ်ဆိုရင်သူ့အတွက်အထောက်ပံ့မဖြစ်စေုံသာမကအကျိုးတောင်ရုပ်စေနိုင်တယ်လို့ပြောသွားပါတယ်။တရုတ်နိုင်ငံသားတွေကသူ့အဖွဲ့ပေါ်ကူညီတိုက်ခိုက်မှုပေးနေပါတယ်ဆိုတာကိုတရုတ်အာဏာပိုင်တွေတွေ့သွားပြီဆိုတာနဲ့သူ့အဖွဲ့အပေါ်မှာအလွန်ကြီးမားတဲ့ဖိအားပေးမှုခံရမှာဖြစ်တယ်လို့ဖုန်ကြားရှင်ကပြောပါတယ်။2009ခုနှစ်ကစလို့တရုတ်နိုင်ငံသားတွေကိုကန့်ဒေတာတွင်းကိုဝင်ရောက်ပြီးတော့ကိုကန့်လက်နက်ကိုင်အဖွဲ့ MNDAA နဲ့ပူးပေါင်းတာမျိုးမဖြစ်စေရအောင်တင်းတင်းကြပ်ကြပ်တားမြစ်ထားတယ်လို့လည်း The Global Times ကဖုန်ကြားရှင်ကပြောခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်ဘက်ကပြောဆိုခဲ့တဲ့ကိုကန့်လက်နက်ကိုင်အဖွဲ့ကိုတရုတ်ကြီးစားတပ်တွေကကူညီထောက်ပံ့မှုပေးနေပါတယ်ဆိုတာကို MNDAA ပြောခွင့်ရသူဦးထွန်းမြတ်လင်းက VOA ကိုအခုလိုတုံ့ပြန်ခဲ့ပါတယ်
။တော့အဓိကပြောချင်တာကတော့ကျွန်တော်တက်ထဲမှာဒီဟုတ်နိုင်ငံသားကမရှိတာပါခင်ဗျ။ကြီးစားဆိုတာကျွန်တော်ပယ်သွားရှာမလဲတော့မသိဘူးကြ။အဲ့တော့လည်းကျွန်တော်ဝီဂျီမတက်နိုင်ပါဘူးခင်ဗျ။ကျွန်တော်အသက်ပြောလို့ရပါခင်ဗျ။ဒီဟုတ်ဒီကနေပြီးတော့မှကျွန်တော်ထောက်ပံ့တာတော့ကျွန်တော်ကိုကူညီတာတော့လုံးဝမရှိပါဘူးခင်ဗျ
။ MNDAA ကိုကလက်နက်ကင်အဖွဲ့ဟာတချိန်ကတရုတ်နိုင်ငံကထောက်ခံမှုပေးထားပြီး1989ခုနှစ်မှာပြိုကွဲသွားခဲ့တဲ့ဗမာပြည်ကွန်မြူနစ်ပါတီရဲ့အကျဉ်းချံအဖွဲ့တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။မြန်မာအစိုးရဟာဖုန်ကြားရှင်ထိန်းချုပ်တဲ့ကိုကန့်နယ်မြေကိုကိုပိုင်အုပ်ချုပ်ခွင့်ဒေသအဖြစ်သတ်မှတ်ထားခဲ့ပြီး2009ခုနှစ်မှာတော့ဖုန်ကြားရှင်ကိုဖြုတ်ချခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးဖုန်ကြားရှင်ဟာထွက်ပြေးတိမ်းရှောင်နေခဲ့ပြီးတော့မကြခင်ကမှအခုနှစ်ရွေးကောက်ပွဲမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးသဘောတူညီမှုပြုလုပ်မယ်လို့ပြောဆိုလာချိန်မှာဖုန်ကြားရှင်ပြန်ဝင်လာဖို့ကြိုးစားခဲ့တာပါ။ထွက်ပြေးတင်းချောင်နေစဉ်ကာလမှာသူဟာတရုတ်နိုင်ငံမှာနေထိုင်တာမျိုးရှိသလိုတခြားအရှေ့တောင်အာရှနိုင်ငံတွေမှာလည်းတွားရောက်နေထိုင်ခဲ့တယ်လို့ဖုန်ကြားရှင်ကတရုတ်မီဒီယာကိုပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းဖုန်ကြားရှင်ဘယ်နေရာမှာရောက်နေတယ်လဲဆိုတာကိုသိပါသလား။သူ့ကိုနိုင်ငံကနေထွက်သွားဖို့နှင်ထုတ်ခဲ့ဘူးပါသလားလို့ဗိုလ်ထုနဲ့ဘေကျင်းမြို့မှာပြုလုပ်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူဟုန်လေးကိုမေးတဲ့အခါမှာတော့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ဒါပေမဲ့လူမျိုးစုလက်နက်ကင်အဖွဲ့ပေါ်တရုတ်နိုင်ငံကထောက်ခံမှုပေးတယ်ဆိုတာဟာမဟုတ်မှန်မှန်ပါဘူးလို့ပြောပါတယ်
။中方一向奉行不干涉别国内政的原则，一向尊重缅甸的主权和领土完整，不允许任何组织和个人。
တရုတ်နိုင်ငံအနေနဲ့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးမှာဝင်ရောက်မဆွဲဖက်ရေးဆိုတဲ့မူဝါဒကိုအမြဲဆွဲကင်ထားပြီးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နေမြေပိုင်ဆိုင်မှုကိုအမြဲလေးစားလိုက်တာကတရုတ်မြန်မာဆက်ဆံရေးနဲ့နေဆက်တချောက်တည်ငြိမ်ရေးကိုထိခိုက်ပျက်စီးစေမဲ့လောက်ရမျိုးကိုလုပ်ဖို့ဘယ်အဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ်တဦးတယောက်ကမှတရုတ်ပိုင်နေမျိုးကိုအသုံးပြုခွင့်ပြုမှာမဟုတ်ပါဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟောင်လိန်တရုတ်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။နေဆက်ကိုလည်းပိတ်ပစ်ဖို့အစီအစဉ်မရှိတဲ့အကြောင်းနေဆက်လုံခြုံရေးကိုတော့တိုးပြင်းလှုပ်ဆောင်သွားဖို့ရှိကြောင်းနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခိုးလုံလာတဲ့မြန်မာနိုင်ငံသားတွေကိုလည်းတရုတ်ဘက်ကဆက်လက်ကူညီသွားမှာဖြစ်တယ်လို့ဟောင်လိန်ကပြောပါတယ်။နှစ်ပတ်ကြာကြာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စီအုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကင်မျိုးကိုဒီလ22ရက်နေ့ကနေ25ရက်နေ့ထိအိမ်အောင်စုတရားကျော်လူဦးရေ800နီးပါးပြန်လည်ဝင်ရောက်လာနေပြီလို့မြန်မာအစိုးရကထုတ်ပြန်ထားပါတယ်။ကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေသဦးစည်းအဖွဲ့ဥက္ကဋ္ဌဦးဖယ်စောက်ချင်ရဲ့နေအိမ်ကိုမနေ့ကကိုကန့်အဖွဲ့ကလက်နက်ကြီးနဲ့အဝေးကနေပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။တချိန်ထဲမှာပဲလောက်ကင်မျိုးကတရင်ဌာနချုပ်ကိုလည်းကိုကန့်အဖွဲ့ကအဝေးကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးအထိခိုက်တော့မရှိဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။